လူမှုဝန်ထမ်းကေဆေးရဲနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဦးဆောင်ပြီးဖက်ကန့်ဒေသရွှေပြောင်းအလုပ်သမားတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းများအဖွဲ့ဖွဲ့စည်းပြီးဆောင်ရွက်နေရပါ။အဲ့ဒီအဖွဲ့ဟာဖက်ကန့်ဒေသတရားဥပဒေစိုးမိုးရေးလုပ်ငန်းအဖွဲ့ခွဲ၊တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းအဖွဲ့ခွဲ၊မြေယာစီမံခန့်ခွဲရေးလုပ်ငန်းအဖွဲ့ခွဲ၊အသက်မွေးဝမ်းကြောင်းတင်ဒန်းပေးရေးနဲ့အလုပ်ကန့်ချဖွဲ့ရေးအဖွဲ့ခွဲ၊ပြန်လည်ထူထောင်ရေးလုပ်ငန်းအဖွဲ့ခွဲ၊ဗန္ဓာရေးလုပ်ငန်းအဖွဲ့ခွဲတွေကိုထပ်မံဖွဲ့စည်းထားပါတယ်။ဒီအဖွဲ့ခွဲတွေထဲမှာပြည်내အစိုးရအဖွဲ့ဝင်တွေကိုလည်းတာဝန်ခွဲပေးထားတယ်လို့ထင်ရပါတယ်။ဒီလိုလှုပ်ဆောင်ရတဲ့အစိုးရရဲ့ရည်ချက်တွေထဲမှာမျိုးစာပုံတွေကြောင့်ရွှေပြောင်းအလုပ်သမားတွေအသက်ဆုံးရှုံးမှုမရှိစေဖို့ရွှေပြောင်းအလုပ်သမားတွေအများဆုံးနေထိုင်တဲ့23ရွာကိုစနစ်တကျနေရာချထားပြီးတရားဝင်သတ်မှတ်ပေးနိုင်ဖို့ဒေသခံတဲ့ရွှေပြောင်းအလုပ်သမားတွေကိုမပုံတင်ပြီးစစ်စစ်ရေးကတ်တွေထုတ်ပေးပြီးစနစ်တကျကြီးကြပ်စီမံဖို့ရွှေပြောင်းအလုပ်သမားတွေအခြေကျနေထိုင်ရေးအတွက်မြေလွတ်မြေရင်းတွေမှာစီမံဆောင်ရွက်ပေးဖို့ရွှေပြောင်းအလုပ်သမားတွေအတွက်အလုပ်ကံတွေဖန်တီးပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်ဒီစီမံချက်တွေဟာဒေတာခန့်တွေရဲ့အခွင့်အရေးတွေဆုံးရှုံးညစ်နာဖို့တာများနေတဲ့အတွက်ကန့်ကွက်တာလို့ဒေတာခန့်တွေကပြောကြပါတယ်။ဖက်ကန့်ဒေတာခန့်ဦးလမော်လာတောင်ကကန့်ကွက်ရတဲ့အကြောင်းရင်းကိုအခုလိုပြောပါတယ်
။ဒီမှာနေတဲ့ဖန်နေသားတွေကိုလူမျိုးရပါလူရည်ရပါလွားမို့ဖို့အစဉ်ဟုတ်တယ်လို့ကျွန်တော်လည်းလို့ပြောပါတယ်။ဒီကနေ့ဖြစ်တဲ့လုံးကင်လာကဒီကျွန်တော်မှလည်းသူကရောက်တဲ့လူများရှိတယ်ဥမာဒီလိုပတ်သူအတွက်နေရာချစားပေးရမယ်။ဘာမှမဟုတ်တဲ့မလေးတွေမှရောက်လာတဲ့သူတို့ကိုချစ်ကြောင်းလို့တားဆိုတဲ့ကောင်းကျင်တက်ပြီးတော့နေရာချပေးရဆိုတဲ့ကဒါလုံးပုံလုံးနေရာကိုမျိုးဖြစ်နေတာပေါ့။ဒီပြင်မှာရောက်လာလို့နေတယ်သူတဲကကအဲ့ဒါမယုံတာဘူးလို့ကျွန်တော်နေတယ်အဲ့လိုပြောတယ်လေ။ဒီလိုလုံးလာခဲ့မယ်ဆိုရင်လို့ရှိရင်တော့ကျွန်တော်တို့အနေနဲ့လည်းသူ့ကိုပြန်ပြီးတော့စံတော့ပေါ်လို့ရမှာပေါ့လေ။
ရွှေပြောင်းအလုပ်သမားတွေကိုမတ်ပုံတင်အိမ်ထောင်စုပေးမယ်ဆိုတာကိုဒေသခံတွေကလက်မခံကြဘူးလို့ KSPP ပါတီဒုအုပ်ထပ်ဦးဝန်ခန့်ကပြောပါတယ
်ပထမဦးဆုံးကန့်ကွက်တဲ့အကြောင်းရင်းကတော့ဒေသခံတွေရဲ့သဘောထားအတိုင်းဖြစ်တဲ့ဒေသခံတွေကတင်ကြတာပဲအဓိကကတော့ပထမအချက်အနေနဲ့ရွှေပြောင်းလုပ်သားတွေကိုမတ်ပုံတင်ပေးမယ်ဒုတိယကတော့အိမ်ထောင်စုပေးမယ်ဆိုတဲ့ဟာမျိုးဒေသခံတွေလည်းမကြိုက်ဘူးအဲကျွန်တော်ကဒီတုပါတီဖြစ်တဲ့အနေနဲ့ကျွန်တော်ကကန့်ကွက်စာကိုပြည်ထောင်စုလက်ဝကဝန်ကြီးဌာနကိုကျွန်တော်စာတင်သွင်းဖြစ်ပါတယ်တကယ်လို့များမတ်ပုံတင်တဲ့အိမ်ထောင်စုတွေပေးလာမယ်ဆိုရင်ဒေသခံတွေရဲ့ဒေါ်လာမှုကြီးဖြစ်လာမယ်ဒါပြီးမှလုံခြုံမှုတခြားကိစ္စတွေဖြစ်လာမယ်နောက်တစ်ချက်ကတော့ငြိမ်းချမ်းရေးဥပဒေဖြစ်လာမယ်ဆိုတဲ့အချက်တွေကိုကျွန်တော်ဒီစာမှာရေးထားခြင်းဖြစ်ပါတယ
်ဒေသခံတွေရဲ့တင်ပြတောင်းဆိုချက်တွေအရကချင်ပြည်နယ်ပြည်သူ့ပါတီဟာအစိုးရရဲ့ရွှေပြောင်းအလုပ်သမားတွေနေရာချထားရေးစီမံချက်ကိုရပ်ဆိုင်းပေးဖို့ပြီးခဲ့တဲ့လဆန်းလောက်မှာနိုင်ငံတော်တမတရုံအတံပြခံရုံနဲ့ပြည်ထောင်စုလက်ဝကဝန်ကြီးဌာနကိုတင်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကလည်းပြည်내အစိုးရဖွဲ့နဲ့တည်ဆုံခဲ့ပေမဲ့တိကျတဲ့စုံပြတ်ချက်တစုံတရာမတိရပဲပြည်ထောင်စုကိုတင်ပြမယ်လို့တောင်ပြည်내အစိုးရဖွဲ့ဝင်တွေကတုံ့ပြန်တယ်လို့ဦးဝန်ခန့်ကဆိုပါတယ်။တနိုင်းဒေတာခန့်ဦးနှတော်ကလည်းတို့စန္ဒကိုအခုလိုပြောပါတယ
်ရှင်ပြောင်းလို့တမားတွေကိုအေကောင်စုတို့မတ်ပုံတို့လုပ်ပေးတယ်ဆိုတာတော့အဲ့ဒါရဲ့တခြားလုပ်ငန်းနိုင်ငံချပေးတာလေအဲ့ဒါဒီကြတော့ကျွန်တော်တော်တော်လေးစဉ်းစားပြီးမှတော့လုပ်ရမယ့်အမြင်ထားတော့ရှိတာပေါ့တို့အမြင်များတော့ဒီလက်လုံးလက်စားဒီအတင်းစားလုပ်ငန်းတွေချပေးတဲ့နေရာလဲဒေတာခန့်ကြတော့ဒါနိုင်ငံရေးရှင်ရဲ့အကြောင်းဘာမှလုပ်ပိုင်ခွင့်မရှိတဲ့အမြင်ထားမှာရှိနေတဲ့အချိန်မှာတို့ဒီစားရဲ့ဝေးကဖြစ်သောလူသမားတွေကလာပြမတို့ဒီနေရာကပေါ့နော်တို့အဲ့ဒီမှာနေရာယူသွားမှာတော့တို့ဒေတာဟာနေရာတော့ဒါမတူလားဘော
အစိုးရအနေနဲ့ဒေတာခန့်တွေရဲ့သဘောထားကိုအလေးထားဆောင်ရွက်ပေးဖို့ဖက်ကတ်နဲ့တနိုင်းဒေတာခန့်တွေနဲ့ပါတီတွေကမျှော်လင့်နေကြပါတယ်ရှင်ကျမအဲလစ်ဘက်ကျမပါ